မြောက်သားလွတ်တော်စည်းဝေးပထမနေ့မှာတဘာပတိအဖြစ်ချင်းတိုင်းရင်သားဦးစုံလေထံကတာဝန်ယူကျင်းပပြီးလွတ်တော်ဥက္ကဋ္ဌအဖြစ် NLD ပါတီကဦးမန်းဝင်းခိုင်တန်းနဲ့ဒုတိယဥက္ကဋ္ဌအဖြစ်ရခိုင်မြို့သားပါတီကဦးရေးတောင်တို့ကိုရွေးချယ်တင်မြှောက်လိုက်တာဖြစ်ပါတယ်။မြို့သားလွတ်တော်ဥက္ကဋ္ဌဦးမန်းဝင်းခိုင်တန်းကနှုတ်ဆက်စကားပြောကြားမှာငြိမ်းချမ်းရေးဖက်ဒရယ်ပြည်ထောင်စုအရေးမြို့သားပြည်နယ်တင်မြှောက်ရေးနဲ့တရားဥပဒေစိုးမိုးရေးဆိုတဲ့ရည်မှန်းချက်တွေကိုရဖို့အတွက်လွတ်တော်ကိုယ်စားလှယ်တိုင်းရဲ့တာဝန်ဖြစ်တဲ့အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်မြို့သားလွတ်တော်ဒုတိယဥက္ကဋ္ဌဖြစ်ရွေးချယ်ခံရတဲ့ဦးအေးတောင်ကအနိုင်ရပါတီ NLD အနေနဲ့မြို့သားပြည်လဲတင့်မြတ်ရေးကိုဖော်ဆောင်မယ်လို့ပြောတာဟာကောင်းတဲ့လုပ်ရဖြစ်တယ်လို့ပြောပါတယ
်မြို့သားဒီမိုကရေစီဖွဲ့ချုပ်ကရေကောက်ဖွဲ့အနိုင်ရတဲ့ခါမှာမြို့သားရင်ကြားစည်းရေးကိုဖော်ဆောင်မယ်လို့ပြောတာကောင်းပါတယ်ဒါပေမဲ့ဥက္ကဋ္ဌဒုက္ကဋ္ဌဒီနေရာတွေမှာတိုင်းရင်းသားတွေကိုနေရာပြေုံနဲ့မြို့သားရင်ကြားစည်းရေးဆိုတာဖြစ်ဖို့လိုပါသေးတယ်တကယ်တိုင်းရင်းသားရဲ့အရေးကိုဟလာတကယ်ဖယ်ဖယ်ပြည်ထောင်စုပေါ်ဆောင်ရေးကိုအကောင့်အထည်ပေါ်ပါမမြေသားရင်ကြစီဆိုတာအကောင့်အထည်ပေါ်မှာဖြစ်ပါတယ
်လွတ်တော်ဥက္ကဋ္ဌနေရာတွေမှာတိုင်းရင်းသားတွေကိုခန့်အပ်တာဝန်ပေးလိုက်တဲ့အတွက်ငြိမ်းချမ်းရေးမြို့သားပြည်လဲစီလုံးညီညွတ်ရေးနဲ့တိုင်းရင်းသားယဉ်ကျေးမှုဒလေထုံးစံတွေဘာသာစကားတွေကိစ္စတွေမှာဖွံ့ဖြိုးလာဖို့မျှော်လင့်နေလို့တိုင်းရင်းသားကိုယ်စားလှယ်တွေကလည်းပြောပါတယ်လွတ်တော်ဥက္ကဋ္ဌကိုယ်တိုင်ကဖယ်ဒရယ်ပြည်ထောင်စုတည်ဆောက်ရေးငြိမ်းချမ်းရေးစတဲ့ကိစ္စတွေကိုနောက်ဆက်စကားပြောရမှာထည့်သွင်းပြောကြားခဲ့တဲ့အတွက်တိုင်းရင်းသားတွေရဲ့မျှော်လင့်ချက်ပန်းနိုင်ကိုစောင့်ကျဉ်ပေးနိုင်မဲ့အမျိုးသားလွတ်တော်ဖြစ်မယ်လို့ယုံကြည်တဲ့အကြောင်းတိုင်းရင်းသားစီလုံးညညွေပါတီမျိုးသားလွတ်တော်ကိုယ်စားလှယ်ဦးကျေရောဦးကပြောပါတယ
်အခုကတော့လွတ်တော်ဥက္ကဋ္ဌသူကိုယ်တိုင်ကတတိရှိရှိဒါဖက်ဒရယ်ပြည်ထောင်စုတည်ဆောက်ချက်ဆိုဒါဒီလိုအားလုံးကိုဖိတ်ခေါ်တဲ့သဘောပဲဖြစ်ပါတယ်နော်အဲဒါကြောင့်ကျွန်တော်တို့အတွက်ပုံမှန်ပွင့်လင်းလာပြီးပြည်ထောင်စုဘွားတိုင်းရင်းသားညီရင်းကိုမောင်ရင်းနှမအားလုံးတို့ရဲ့မျှော်လင့်ချက်ဒါပန်းတန်ကိုဒါကျွန်တော်တို့ဖော်ကျူးပေးလိုက်ပြီလို့ကျွန်တော်တို့ဒီလိုပဲယူဆတယ်ဒါကြောင့်ဒီလွတ်တော်ကတော့ပုံပြီးမှအခင်းကျန်းလာလာလိမ့်မယ်ပုံပြီးမှပြည်သူလူထုတဦးစီရဲ့လိုအပ်ချက်ကိုကျွန်တော်တို့ကတော့ဆောင်ကျင်းရမယ်လို့ကျွန်တော်တို့ခံယူပါတယ
်ပြီးခဲ့တဲ့ရွက်ကောက်ပွဲမှာတိုင်းရင်းသားစီလုံးညွညွပါတီဟာမြို့သားလွတ်တော်ကိုယ်စားလှယ်တဦးသားအနိုင်ရရှိခဲ့တာဖြစ်ပြီးဦးကျေရောဦးဟာလွန်ခဲ့တဲ့2010ရွက်ကောက်ပွဲမှာလည်းကိုယ်စားလှယ်အဖြစ်ရွေးချယ်တင်မြှောက်ခံခဲ့ရသူဖြစ်ပါတယ်တိုင်းရင်းသားကိုယ်စားလှယ်တွေကိုလွတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌတွေဖြစ်ခန့်အပ်တာဟာမြို့သားပြည်လဲတင့်မြတ်ရေးအတွက်လမ်းစာဖြစ်မယ်လို့မျှော်လင့်တဲ့အကြောင်းမွန်မြို့သားပါတီမွန်ပြည်နယ်မြို့သားလွတ်တော်ကိုယ်စားလှယ်ဦးနိုင်တီဟာကသူ့အမြင်ကိုပြောပါတယ
်NLD ရဲ့အဲ့လိုမျိုးတိုင်းရင်းသားတွေကိုနေရာပေးတဲ့ပုံမှာတိုင်းရင်းသားပြောင်းအနေနဲ့ကြတော့ကိုထောက်ခံပါတယ်ဝန်လဲဝန်တာပါတယ်ဘိုးဆက်တိုင်းရင်းသားတွေကိုနေရာပေးတဲ့အပေါ်မှာလည်းအကုန်လေးယူပါတယ်ဒါကလည်းဟိုဘိုးဆက်ဘယ်လိုပြောဆိုတော့ဒီအမျိုးသားပြန်လဲတင့်မြတ်ရေးအတွက်ဒါလမ်းစာတစ်ခုအနေနဲ့မြင်ပါတယ်ခင်ဗျ
NLD ပါတီဟာတိုင်းရင်းသားနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေကိုနေရာပေးမယ်လို့ပြောဆိုမှုတွေကိုအခုလိုလက်တွေ့မြင်ရတဲ့အတွက်ကြိုးဆိုတယ်လို့ဇွန်မီဒီမိုကရေစီအဖွဲ့ချုပ်မြို့သားလွတ်တော်ကိုယ်စားလှယ်ဦးပူကင်ကန်းလျံကပြောပါတယ
်ရွေးကောက်ပွဲမတိုင်ခင်ကတော့၎င်းရွေးကောက်ပွဲပြုခြင်းပေါ်တော့ဆန်းစုချက်လည်းပြောပါတယ်တိုင်းရင်းသားနိုင်ငံရေးပါတီတွေတိုင်းသားတွေလည်းထည့်မယ်ဆိုတာသူတို့လက်တွေ့ပြတယ်ဆိုတာကျွန်တော်တို့လက်တွေ့မြင်ရတော့ဒါလည်းကြိုးဆိုပါတယ်ပြီးတော့အဲ့ဒီအနေစပြီးတော့တပြေးပြေးငင်းချမ်းကြီးလိုင်းကိုတော့ကျွန်တော်စူးစမ်းပြီးတော့ဆိုရမယ်နေတာရှိပါတ
ယ်။ဂျာကောင်ပါတီမြို့သားလွတ်တော်ကိုယ်စားလှယ်ဦးဆိုင်ဝန်းလိုင်ခန့်ကတိုင်းရင်းသားဒေသတွေမှာတိုင်းရင်းသားစာပေနဲ့တရားဝင်စာတင်ကြားခွင့်ရရှိရေးအတွက်စ조사တော်မှာဖြစ်ပြီးတိုင်းရင်းသားတွေဖြစ်တဲ့လွတ်တော်ဥက္ကဋ္ဌတွေအနေနဲ့သဘောတူဆောင်ရွက်ပေးမယ်လို့ယုံကြည်တဲ့အကြောင်းပြောပါတယ်
။ကျွန်တော်တို့တိုင်းရင်းသားစာပေပေါ့နော်အကြောင်းထဲမှာအခြေခံပညာမှာပြဋ္ဌာန်းပေးစီချင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တိုင်းရင်းသားတွေဟာတိုင်းရင်းသားစာပေနဲ့ကိုယ့်ရဲ့မိခင်ပါတာနဲ့ပညာမတင်ကြတော့ second ပါတာဖြစ်တဲ့ကျွန်တော်တို့ပမာပါရနဲ့ပြင်ကြရတော့တော်တော်လေးခရီးအောင်လည်းဖြစ်တယ်ပညာလေးတော်တော်လေးမတက်ကြဘူးပေါ့နော်ဒါကြောင့်အဲ့ဒါဆိုပြုတ်ဖို့တော့ရှိတယ်ခင်ဗျကျွန်တော်ထင်တာကတော့ဒီကြားရတာတော့ပေါ့နော်ဒီကျွန်တော်တို့လွတ်တော်ဥက္ကဋ္ဌတော်ဥက္ကဋ္ဌတော်တိုင်းတာတွေဖြစ်တယ်ဆိုရင်တော့ကျွန်တော်တို့အဆိုတင်မဲ့ကိစ္စတွေမှာအလေးနက်နဲ့ဆောင်ရွက်ပေးလိမ့်မယ်လို့လည်းမျှော်လင့်ပါတယ်ခင်ဗ
ျမြို့သားလွတ်တော်မှာကိုယ်စားလှယ်12ဦးနေရာရရှိထားတဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်ဦးစိုးအောင်ကလွတ်တော်ထဲမှာအင်အားနည်းပေမဲ့အားမငယ်တဲ့အကြောင်းနဲ့ဒေါအောင်ဆန်းစုကြည်ကိုယုံကြည်တဲ့အတွက်ပူပေါင်းဆောင်ရွက်သွားမယ်လို့ပြောပါတယ်
။ဘာအားလည်းမငယ်ဘူး။ဘောင်းစော်ဒေါ်စွကြည်ကိုပြောနေ။ဒေါအောင်ဆန်းစုကြည်ကခုနကကိုဘာလို့ပြောသွားပြီ။ဒါလူကြီးတယောက်ပြောတော့ပါ။ဒေသဆွဲတွတ်တော်မှာဒေသဆွဲတွေပါတီဆွဲတွေလူမျိုးဆွဲတွေဘာသာဆွဲတွေမထားဘဲနဲ့ပူပေါင်းပြီးလှုပ်ဆောင်သွားမယ်။နိုင်ငံတော်နဲ့နိုင်ငံသားတွေအတွက်အတက်နဲ့ဆိုခုံရိုးတွေ့အောင်ပူပေါင်းပြီးလှုပ်ဆောင်သွားမယ်။တိုင်ပင်စီယုံညီညွတ်နဲ့လှုပ်ဆောင်သွားမယ်ဆိုရယ်ဒါကပြောတော့ပါကြီး။အဘယုံနေ။အဲ့တော့အားလည်းမငယ်ဘူး။သူတို့နဲ့ပူပေါင်းပြီးဆောင်ရွက်ရမှာပါ။
မြို့သားလွတ်တော်ကိုယ်စားလှယ်ဦးစိုးအောင်ဟာလွန်ခဲ့တဲ့2010ရွေးကောက်ပွဲတုန်းကလည်းနိုင်ရရှိခဲ့တာဖြစ်ပြီးအခုအချိန်ဟာဒုတိယအချိန် ပြန်လည်ရွေးချယ်ခံခဲ့ရတာဖြစ်ပါတယ်။မြို့သားလွတ်တော်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်က135ဦး၊ရခိုင်မြို့သားပါတီက10ဦး၊ရှမ်းတိုင်းရဲသားများဒီမိုကရေစီအဖွဲ့ချုပ်က3ဦး၊တတိပုဂ္ဂလကိုယ်စားလှယ်2ဦးအပါအဝင်168ဦးရှိတာဖြစ်ပါတယ်။တမတော်သားကိုယ်စားလှယ်56ဦးနဲ့ပေါင်းလိုက်ရင်တော့မြို့သားလွတ်တော်ကိုယ်စားလှယ်224ဦးရှိမှာဖြစ်ပါတယ်။မနက်ဖြန်မြို့သားလွတ်တော်ဒုတိယနေ့ကိုကျင်းပမှဖြစ်ပြီးမြို့သားလွတ်တော်ဩခရာဟာပြည်တော်စုလွတ်တော်နာယကအဖြစ်လာပေါင်း30ကြာတာဝန်ယူရမှာဖြစ်ပါတယ်ခင်ဗျာ